ဒီကနေ့ဇူလိုင်လ၄ရက်နေ့မနက်အစောပိုင်း၂နာရီလောက်မှာတော့ကယားပြည်နယ်ဒမောဆိုးမြို့နယ်အနောက်ခြမ်းကဆစ်ဆောင်ပြည်သူတွေနဲ့ရွာကန်တွေရှိနေတဲ့လိုပူကျေးရွာအုပ်စုကိန်းတိန်ဆစ်ဆောင်စခန်းကိုစစ်ကောင်စီတပ်ဖွဲ့တွေကလေယာဉ်နှစ်စင်းနဲ့လာပြီးတော့ဘုံကျဲတိုက်ခိုက်သွားတယ်လို့ဆစ်ဆောင်ဒေသခံတဦးက VOA မြန်မာပိုင်းကိုပြောပြပါဗျာ
။အလေးငယ်တယောက်ပါလာကဆစ်ဆောင်နေနေတဲ့ရွာပေါ့နော်။ရွာဆိုပေမဲ့လည်းဆစ်ဆောင်နေတဲ့ရွာဘေးတွေမှာသွန်နေနေတဲ့ခါဆိုတော့အဲဒီမှာသူတို့ကဆစ်ဆောင်စခန်းကိုပဲမဲပြီးတော့ခြားတယ်ခြားတဲ့သဘောရှိတဲ့ကြောင့်ဆစ်ဆောင်စခန်းအနေနဲ့နေနေကြပြီးတော့စင်ညာတင်ကြတဲ့ကလေးတွေအတွက်ဆိုပြီးတော့ယာယီပုံစံမျိုးနဲ့မိုးကအမိုးနဲ့စာချင်ကြောင်းဆောက်ထားတာမျိုးရှိတဲ့ကြောင့်ဟောအဲ့ဒီနေရာပဲကြားရတော့ကြာ
စုစုပေါင်းဘုံသုံးလုံးကျဲခံရတာဖြစ်ပါတယ်တလုံးကတော့ဆစ်ရှောင်စကန်နဲ့ကက်လျက်ဘောလုံးကွေးမှာကြာရောက်ပောက်ကွဲခဲ့ပါတယ်ဒါကြောင့်မို့လို့ဒေါငန်ခါကျေးရွာကနေဆစ်ရှောင်လာတဲ့အသက်28နှစ်အရွယ်အမျိုးသားတဦးရဲ့ညာဘက်ပေါင်မှာဒဏ်ရာရပြီးတော့အသက်30အရွယ်ဒေါမန်ွယ်မှာဘဲဘက်လက်ချောင်းသုံးချောင်းပြတ်ထွက်ဒဏ်ရာရပြီးသားဖြစ်သူအသက်3နှစ်အရွယ်ကလေးငယ်ကတော့ဥကောင်းဒဏ်ရာရရှိခဲ့ပါတယ်ကလေးငယ်ဟာနှလုံးရောဂါအခံရှိသူဖြစ်တယ်လို့လည်းသိရပါတယ်ဒီတိုက်ခိုက်မှုကြောင့်ယာယီစာတင်ဆောင်နှစ်ဆောင်ခမ်းမဆောင်တစ်ဆောင်ပျက်စီးပြီးတော့ဆစ်ဆောင်တဲတချို့လည်းဘုံးစားတွေထိမှန်ပျက်စီးခဲ့တယ်လို့ဆစ်ဆောင်တွေကိုကူညီပေးနေတဲ့ကရင်နီလူခွေရေးအဖွဲ့တီထောင်သူကိုပညာက VOA ကိုစာနဲ့ပြောပြပါဗျာဒီကနေ့ဆစ်လေရင်နဲ့တိုက်ခိုက်ခံရတဲ့နေရာမှာတော့ဆစ်ဆောင်ပြည်သူနဲ့ရွာကန်3000လောက်ရှိနေပါတယ်ဒီအပိုင်းတိုက်ပွဲတွေညှိနေတဲ့အချိန်မှာထိမှန်မထားဘဲတိုက်ခိုက်ခံရတာလို့ဆစ်ဘေးဆောင်ဒေသခံကပြောပါတယ်
ဒီကလေးရပိုင်းနေမှာတော့ဒီနေ့ရှိတော့တော့ site ပေါ်လေးရလို့မျိုးရမရှိဘူးじゃဟုတ်ငါအဓိကအခုဘုံကျော်တာကျဲတဲ့နေရာဆိုတော့ site ပေါ်လုံးဝမဖြစ်ဘူးတဲ့နေရာじゃဟုတ်ပြီးတော့ site ပေါ်ဖြစ်တဲ့နေရာနဲ့လည်းဆိုပါတော့15မိုင်16မိုင်လုံးကျန်လောက်ဝေးတဲ့じゃဟုတ်
site ပေါ်တွေညင်နေတဲ့အချိန်မှာအခုလိုလေချောင်းကနေစစ်ကောင်စီဘက်ကလာပစ်တာကတော့အเจ้าမဲ့တက်တက်တိုက်ခိုက်တာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့လည်းအဲ့ဒီစစ်ဘေးရှောင်တွေကပြောပါတယ
်ဘယ်လိုပြောလို့ပြောရမှန်းတော့မသိတော့ကြပါလို့ဆိုရင်ဒါကတော့လုံးဝမဖြစ်တဲ့နေရာမျိုးပေါ့ဒီသူတွေကလည်းတော်တော်များလည်းအခုချိန်တော်တော်လေးဒုက္ခရောက်နေတဲ့အနေအထားမှာရှိနေပြီလေ။ဘာလို့လဲဆိုရင်သူစစ်ဆောင်နေရတာလည်းတချို့ဆိုရင်မျက်လက်ချီနေကြရည်ဆိုတော့နှစ်သက်နေရာ၊ဤသက်နေရာ၊တနေရာ၊ဤသက်နေရာလည်းမျိုးရှောင်နေကြတာပေါ့နော်။နောက်တိုက်ဆွဲစစ်သွားတဲ့နေရာမျိုးမှာလေရင်နဲ့ပုံသေးတာတို့ဆိုရင်လည်းဖြစ်တာတို့ဆိုရင်ဒါတော့လက်ခံနိုင်နေတယ်ပေါ့နော်။အခုကလောဝိုင်းစစ်ဆောင်နေနေတဲ့နေရာမှာပြင်းမဲ့သွားရောတိုက်ခိုက်တာမျိုးတော့ဒါလုံးဝမခံနိုင်နိုင်တဲ့အနေအထားမျိုး
။ဒမောဆိုးနယ်တခွင်မှာတိုက်ပွဲဖြစ်နေမဟုတ်ဘဲနဲ့လေချောင်းကနေအခုလိုမျိုးလာရောက်ပစ်ခတ်တာတွေမကြာခဏကြုံရလို့ဆစ်ဆောင်တွေမှာဒုက္ခမျိုးစုံရောက်နေကြရတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုမိုးရာသီကာလမှာတနေရာပြီးတနေရာပြောင်းရွှေ့တင်းချောင်ရတဲ့အခါပိုးပြီးတော့မှဒုက္ခရောက်ကြရတယ်လို့လည်းဒမောဆိုးမျိုးကနေမကြာသေးခင်ကမှဆစ်ဘေးတင်းချောင်လာသူတူဦးကပြောပြပါတယ
်ဒုက္ခရပါတယ်ဒါလို့ဆိုမိုးဒီမျိုးမိုးရာသီပုံရောအဆင်မပြေဖြစ်နေရဆိုင်ရလည်းအဆင်မပြေဖြစ်လို့အဲလက်နက်ကြီးကလည်းဒီမျိုးဒီရရတဲ့မျိုးစပ်ကိုဆိုးတော့မဖြစ်ရင်မဖြစ်တော့အကောင်းဆုံးတော့ကွာဘာမှမတတ်နိုင်တဲ့ရှင်တွေကိုပြောလဲဘာမှမဖြစ်သွားတဲ့ရှင်တွေဆိုတော့အတတ်နိုင်ဆုံးဒီလိုဒီလူစုနေတဲ့စစ်ဆောင်နေတဲ့ဖက်ကိုမနေ့ကမဖြစ်ရင်တော့ပိုကောင်းမှာပါဘာလို့လဲဆိုတော့တော်ဖြစ်တဲ့နေရာလည်းနည်းနည်းဖြစ်ရင်တော့ကိစ္စဖြစ်တယ်ကွာတော်ဖြစ်ရင်ဖြစ်တယ်ဆိုတော့ကလေးတွေကတက်ကြည့်ကြတယ်ရောအဆင်မပြေတော့ဘူးပြောမလဲ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကရင်နီပြည်နယ်ဘက်မှာအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တဲ့သူတွေနဲ့စစ်ကောင်စီတပ်ဖွဲ့တို့ကြားတိုက်ပွဲတွေကတနေ့တခြားပိုပြီးတော့မှပြင်းထန်နေခဲ့ပါတယ်။ဒီလိုစီရေးပြည်ပခါတွေပြင်းထန်နေတာကြောင့်ဒေသခံပြည်သူတောင်းနေချီဟာလဲအိုးအိမ်ဆုံးခွာပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးအခက်အခဲမျိုးစုံနဲ့ရင်ဆိုင်ကြုံတွေ့နေကြရတာဖြစ်ပါတယ်ရှင်။